ရင်းပါလက်ထိပ်ကျင်းပမဲ့ရေကောက်ပွဲမှာစီရီတီမနေတဲ့ရခိုင်ပြည်နယ်ကဆေးရှုံဒုက္ခတွေတဲ့ပအဝင်ခင်းဆုံရှုံမဲ့ပေါ်စူရီနေတဲ့ကြောင့်တင်ပြပေးပါမယ်ကျွန်တော်တန်နိုင်ပါစီရီတီမမှုတွေနဲ့ဒုက္ခတွေတဲ့တင်းကြောက်လို့ရှိနေတဲ့ရခိုင်ပြည်နယ်မှာရေကောက်ပွဲကိုမစင်စားနိုင်ပေဖြစ်နေကြပါတယ်ကြောက်တော်မျိုးတွေညောင်ချောင်းဆေးရှုံစခန်းမှာနေထိုင်တဲ့မလာကြီးကတော့လက်တလုံးကြ ยูก็เพื่อจะกลับมาเทวูจะมาจ้องฟ้าดินเนี่ยก็วันนี้ตัวเด่นในสุรศีมาดูแค่ได้ชี้เลยนั่นเองเส้นวันจันทร์ยูก็เพื่อมาชี้บุยงจีนไม่ชี้บุยงจีนไม่ชี้บุสุดเลยมาดูกับจีนเนี่ยเลยจะมาดูสิที่มาอย่างนี้เลย
ကိုယ်ပိုင်နိုင်ငံကယောဂနဲ့ကြုံရရချင်းအပြေခါရစေဖို့ကုလသမဂ္ဂတွင်မှုရှောင်းတဲ့တန်တမန်တွေတိုက်တွန်းထားပေမဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေအခုရှိနေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။ဒီလိုကျမ်းမာရေးလုံခြုံရေးချင်းဆောင်မှုတွေကြားကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့်နိုင်ငံရေးပါတီတွေအနေနဲ့စင်ခေါ်မှုတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်ကအဓိကပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ AMB ပြောခွင့်ရဒေါ်အင်းနုစင်ကပြောပါတယ်။တိုင်းနေရှိတဲ့စစ်ဆောင်တွေအနေနဲ့မေပေးခွင့်ဆုံးရှုံးမယ်ဆိုရင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့လည်းသူကတတိပေးပါတယ်
။မြန်ဆန်နာမျိုးတွေမှာပါဝင်တဲ့ဒီသာရီကြီးရာရီရက်သက်ပြီးမင်းကဲရမယ်မင်းဆန္ဒရှိအကြည့်ကြည့်ကြကြအရေးအတွက်တွေကတောင်းမအောင်မဖန်တီးပေးနိုင်ဘူးဆိုရင်ဒါဟာဒီလက်လက်ပြီးတရားမျှတတဲ့ရေကောက်ပွဲဆိုတာနဲ့
အင်ဘီပါတီလိုပဲနိုဝင်ဘာလရွေးကောက်ပွဲကြရင်ရခိုင်ပြည်နယ်မှာရှင်ပြန်တော်ဖို့ရည်ရွယ်ထားတဲ့ရခိုင်ဒီမိုကရေစီဖွဲ့ဆောင် AAD ပါတီပြောခွင့်ရဦးမျိုးကျော်ကလည်းရွေးကောက်ပွဲကျင်းပနိုင်မယ့်ရှင်နေပေါ်ဆိုရင်လေလို့ပြောပါတယ
်တိတ်ဆောင်ဒီစီကမဲရနိုင်မရနိုင်ဆိုတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲဖြစ်မလားဆိုတဲ့အကူကဆိုရင်ကြီးရပေါ့နော်
ရခိုင်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ရင်လည်းနေရာစွန့်ခွာသူတွေအတွက်မေးပေးနိုင်ခွင့်တွေနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံချေဆိုခဲ့ခြင်းမရှိပါဘူး။စီရေးပဏိပခတ်တွေပါဝင်စင်ခေါ်မှုတွေကြောင့်ကျင်းပမယ့်ရွေးကောက်ပွဲပေါ်ဒေသခံမေးဆိုင်ရာချင်းတွေစိတ်ဝင်စားမှုအားနည်းနေတဲ့ပုံမှာလည်းနိုင်ငံရေးတိုင်ဝမ်ကစိုးရိမ်နေကြပါတယ်။ဒေါက်ခတွေတွေကြောင့်မှလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေပေါ်ယုံကြည်မှုအားနည်းနေတယ်လို့မြေပုံမျိုးနဲ့ကန်ကြီးစေချောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
။ဟောဝါလေအခုလာမဲ့ရွေးကောက်ပွဲဆိုကြတော့ကျွန်တော်ကတော့တိုက်အယုံကြည်ရှိဘူးကအဲ့တော့ခုလက်ရှိတက်နေတဲ့စီးပွားရေးမပြောမလဲစစ်ဘေးရှောင်နေတဲ့ဖြစ်ဖြစ်ပြည်သူလူထုတွေတိုက်ပွဲလိုက်တဲ့အနေအထားမှာမရှိဘူးကကျွန်တော်မေးပေးမဲ့စီတယ်လည်းမရှိဘူးကကျန်တဲ့နေရာမသိဘူးက
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကာယောဂါကာလနဲ့ဂျုံနေရပါမယ်ရွေးကောက်ပွဲတွေကိုနိုဝင်ဘာလ6ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေစေယုံလှုပ်ရှားခွင့်ပြုရောကြေညာထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေကိုထုတ်ပြန်ရမှာနောက်နေ့ကြံ့ကြံမှုတွေနဲ့အသေးစိတ်မသိရတဲ့ပေါ်နိုင်ငံရေးပါတီတွေရောဝေဖန်တန်တွေလည်းထွက်ပေါ်နေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတင်ပြပို့ထားတာပါ